ဒေါက်ဆန်းစုတီရဲ့အကြံပေးအော်စတြေးလျစီးပွားရေးပညာရှင်ပြန်လည်လာတာကိုအော်စတြေးလျခေါင်းဆောင်တွေကဂုဏ်ပြုကျေးဇူးလိုက်ကြပါတယ်မြန်မာနိုင်ငံမှာထောင်ချခံရပြီးပြန်လွတ်လာတဲ့အကြံပေးအော်စတြေးလျစီးပွားရေးပညာရှင်ရှောင်းတန်နာဟာအော်စတြေးလျလွှတ်တော်ကိုဝန်ကြီးချုပ်နဲ့တွားရမှာလွှတ်တော်အမတ်တွေကဂုဏ်ပြုကျေးဇူးခဲ့ကြပါတယ်လွှတ်တော်ကိုအတူတွားခဲ့တဲ့ဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကလည်းရှောင်းတန်နာရဲ့ခွန်အားသက်တည်ရှိမှုအကောင်းမြင်ဝါဒနဲ့ကျန်းကျန်းခံနိုင်စွမ်းအားတွေအတွက်ချီကျူစကားအခုလိုပြောကြားခဲ့ပါတယ
် What he endured in his 650 days of incarceration is something that no human being should have.
အချင်းထောင်ထဲမှာသူရပောင်း650နေခဲ့ရတဲ့အခြေအနေဟာဘလို့လူသားတယောက်မှမကြုံရသင့်တဲ့အခြေအနေမျိုးပါတကယ်ကိုလူမဆန်တဲ့အခြေအနေတစ်ခုကိုသူဟာတိမ်တိမ်မှုမှုနဲ့ဂုံတိတ်ခါရှိရှိဖျက်ဆီးခဲ့တယ်လို့ဒီနေ့လွှတ်တော်ထဲမှာဝန်ကြီးချုပ်ကပြောသွားတာပါမြန်မာအချင်းထောင်ထဲနှစ်နှစ်နီးပါးချုပ်နှောင်ခံခဲ့ရပြီးပြီးခဲ့တဲ့လနိုဘမ18ရက်နေ့ကပြန်လည်လာတဲ့စီးပွားရေးပညာရှင်ဌာနကိုဩစတြေးလျလွှတ်တော်မတ်တွေကမတ်တရက်အကုန်ပြုကျူးဆူခဲ့ကြပါတယ်။ဒေါက်တာဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံပမခဌာနဟာမြန်မာနိုင်ငံမှာဆီယနာသိမ်းပြီးရပိုင်းအတွင်းမှာပဲဖမ်းဆီးထိန်းသိမ်းခံခဲ့ရကနိုင်ငံတော်လှည့်ဝတ်ချက်အုပ်တွေနဲ့လူဝဲမှုဥပဒေတွေချိုးဖောက်မှုနဲ့ထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ။